Bangladesh နိုင်ငံမှာခိုးလုံနေကြတဲ့ Rohingya တွေကိုအထောက်အထားကပ်ပြားထုတ်ပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံအကူညီနဲ့ Bangladesh အစိုးရကလှုပ်ဆောင်နေရမှာအခုဆိုရင်စီစစ်ဖို့လောက်ရောက်တဲ့ဒုက္ခသည်4,000ကျော်ရှိသွားပြီလို့ကုလသမဂ္ဂကပြောပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Bangladesh နိုင်ငံမှာခိုးလုံနေတဲ့ Rohingya ဒုက္ခသည်ပေါင်းက6,000လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေBangladesh နိုင်ငံ Cox's Bazar ကိုရောက်လာကြတဲ့ Rohingya က9,000ကျော်ရှိနေတာပါ။သူတို့ကိုဂျွန်လကုံလောက်ကစပြီးကိုယ်ရေးအချက်လက်တွေ6လအတွင်းကောက်ခံဖို့ Bangladesh အစိုးရနဲ့ UNHCR တို့ပူးတွဲလှုပ်ဆောင်နေကြတာဖြစ်ပါတယ်။အခုလိုအချက်လက်တွေစုစမ်းကောက်ယူမှုကနေလူဦးရေစင်းကိုပြုစုနိုင်မှာဖြစ်တယ်လို့သူတို့အတွက်ထောက်ထားခိုင်လုံမှုရှိစေပြီးအကာအကွယ်လည်းပေးနိုင်မှာဖြစ်တဲ့အတွက်ဒါဟာတိတ်ကိုအရေးပါတယ်လို့ UNHCR ပြောခွင့်ရCharlie Yexley ကတောက်ကြံနဲ့ Geneva ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ The verification will play a key role in establishing refugees' identities and their declared places of origin in Myanmar.
အထောက်အထားလက်မှတ်တွေထဲမှာဒီဒုက္ခသည်တွေဟာဘယ်သူဘဝဖြစ်တယ်၊သူတို့ဟာမြန်မာနိုင်ငံဘယ်နေရာကလာတယ်ဆိုတာတွေပါဝင်နေတာမို့လို့ဒီလက်မှတ်ကအဓိကကဏ္ဍမှာရှိနေပါလေ။တကယ်လို့အခြေအနေကောင်းလို့သူတို့တွေပြန်ဖို့ဆုံးဖြတ်တယ်ဆိုရင်လေဒီလက်မှတ်ကသူတို့သဘောနဲ့သူတို့နေရာပြန်ရေးအတွက်အထောက်အကူဖြစ်စေမှာပါ။အပြင်တော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တိတိကျကျရလာနိုင်တဲ့အတွက်သူတို့ဘာတွေလိုအပ်နေလဲဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့လူသားချင်းစာနာမှုအဖွဲ့တွေသိလာနိုင်ပြီးတော့သူတို့ကိုအကူအညီပေးဖို့အကာအကွယ်ပေးဖို့အစီအစဉ်တွေကိုချနိုင်မှာဖြစ်တယ်လို့ဝန်ဆောင်မှုတွေနှစ်ခါထပ်ပြီးတော့ပေးမိတာမျိုးကိုလည်းရှောင်နိုင်မှာပါ
ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကောက်ယူရမှာအသက်12နှစ်အထက်ဒုက္ခသည်တဦးချင်းစီအတွက်မျက်လုံးမျက်စံနဲ့လက်ပွေရလိုဇီဝအချက်လက်တွေအပြင်တပ်ပုံမှာရိုက်ယူပြီးဘသူဘယ်ဝါဆိုတာကိုမှတ်တမ်းတင်မှာဖြစ်ပါတယ်။အခုလိုပုံကိုယ်ရေးအချက်လက်တွေရယူတဲ့အစီအစဉ်အပြီးမှာတော့ Bangladesh အစိုးရနဲ့ UNHCR တို့ပူးတွဲထုတ်ပေးတဲ့ဒီကပ်ပြားဟာ credit အကျွေးဝယ်ကပ်ပြားအရွယ် plastic ကပ်ပြားဖြစ်ပြီးအချက်လက်တွေခိုးမယူနိုင်အောင်တည်တည်ချာချာစီမံထားတယ်လို့လဲ UNHCR ကပြောပါတယ်။အချက်လက်ကောက်ခံဖို့အတွက်ရချိန်ပေးထားတဲ့နေရာကိုလာရောက်ပြီးအစ်စ်ခံသူပေါင်းဟာ4,000ကျော်နေပြီလို့လဲမစ္စတာယက်စလီကပြောပါတယ
် Around 4,200 refugees have been verified since the start of the exercise on 21st June
ဇွန်လ21ရက်နေ့ကနေပြီးတော့စီစီရေးလုပ်ငန်းတွေကိုစတင်ခဲ့တာအခုဆိုလို့ရှိရင်ဒုက္ခသည်ပေါင်း 4,200 လောက်ကိုစီစစ်ပြီးပါပြီဒီအပိုင်းတွင်မုတ်တုံမိုးကတဲတဲမဲမဲရွာနေပေမဲ့အထောက်အထားကပ်ပြားရမယ်ဆိုတာကိုသိနေကြတော့စီစစ်ဖို့သူတို့ကိုရက်ချင်းပေးထားတဲ့အတိုင်းအများစုကလာနေကြပါတယ်
ဒီလိုအချက်လက်တွေဘာကြောင့်ကောက်ယူရဲဘာတွေလုပ်ရမယ်ဆိုတဲ့လုပ်ငန်းစဉ်ကိုဒုက္ခသည်တွေသိလာအောင် UNHCR ကဒုက္ခသည်အတိုင်းဝန်းကြားမှာပြောဆိုကြံပေးတာအပါအဝင်လှုပ်ရှားမှုတွေကိုလုပ်ပေးခဲ့တယ်လို့ဒုက္ခသည်ကော်မတီတွေကလည်းဒုက္ခသည်တွေသူတို့အတွက်ပေးထားတဲ့ရချင်းတိုင်းသွားကြဖို့အတွက်နှိုးဆော်ပေးခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင် laptop, server, wireless router တွေနဲ့ computer အလွယ်တကူသုံးနိုင်အောင်လုပ်ပေးပြီးဇီဝအချက်လက်မှတ်တမ်းတင်တာတွေပုံနှိပ်တာတွေလို secretaria တွေနဲ့အတူဇီဝအချက်လက်ကောက်ယူတဲ့ software ကိုပါ UNHCR ကဖြန့်ဖြူးပေးခဲ့တာပါဒါအပြင်ဝန်ထမ်း120က NGO အဖွဲ့တွေနဲ့အတူလက်တွဲပြီးဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကောက်ယူပေးတာဖြစ်ပါတယ်အခုလိုအချက်လက်တွေကောက်ယူတဲ့လုပ်ငန်းစဉ်မှာလူတွေ့မေးမြန်းမှုတွေလောက်ရပြီးအထောက်အထားဆရာစတန်းတွေကိုပါကောက်ယူရတယ်လို့လဲ UNHCR ကပြောပါတယ
် As part of the registration process each individual will be interviewed and spoken with those who have
ပုံနေလုပ်ငန်းစဉ်မှာလောက်ရတဲ့အဓိကစိတ်ပိုင်းတစ်ခုအနေနဲ့ဒုက္ခသည်တယောက်ချင်းစီကိုလူတွေ့မေးမြန်းရပါတယ်။သူတို့လက်ထဲမှာရှိနေတဲ့မှတ်ပုံတင်တို့၊မွေးစည်းရင်းတို့၊လက်ထပ်စာချုပ်တို့၊ကွာရှင်းစာချုပ်တို့လိုအထောက်အထားစာရွက်စာတမ်းတွေကိုပေးဖို့တောင်းရပါတယ်။အခုလိုအထောက်အထားရယူတဲ့အဓိကအကြောင်းရင်းကဘင်္ဂလားဒေ့ရှ်အစိုးရအဖို့သူတို့စီမှာဒုက္ခသည်ဘယ်နှယောက်ရှိနေတယ်၊ဒီဒုက္ခသည်တွေဘာလို့အပ်နေတယ်ဆိုတာကိုသိရအောင်လုပ်ပေးတာပါ
။ဒီ Rohingya ဒုက္ခသည်တွေနေရပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေး UNDP အဖွဲ့တို့နဲ့မြန်မာအစိုးရကြားမကြာသေးခင်ကမှ MOU နားလည်မှုစာချုပ်လွှာကိုရေးထိုးခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့ Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။ဒီစာချုပ်လွှာထဲမှာပါဝင်တဲ့အကြောင်းအရာပြည်စုံကိုတည်ဝင်မထုတ်ပြန်သေးပေမဲ့ Mr. Yexley ကတော့ဒါဟာဒုက္ခသည်တွေနေရပြန်ရေးအတွက်အခြေအနေတိုးတက်လာအောင်လှုံ့ဆော်ရင်းမှာအရေးပါတဲ့ပထမခြေလှမ်းဖြစ်ကြောင်းပြောပါတယ်